သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။ တော်ရရှိမြတ်ချက်တီမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့ဩဂတ်လ14ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှာစတင်အထံလွှင့်နေပါတယ်ခင်ဗျာ။ဒီနေ့စီစဉ်များကိုကျွန်တော်ကြော်ထုတ်အောင်ခေါ်တရိုအောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြင့်အစီအစဉ်များမှာတော့ WHO ကဖြစ်နိုင်ခြေရှိတဲ့ COVID-19 ကုသနည်းသစ်ဆေးသုံးမျိုးကိုစမ်းသပ်နေတယ်ဆိုတဲ့ဆောင်းပါးမြန်မာပြည်ကသတင်းသမားတယောက်ရဲ့အကြောင်းစစ်ကောင်းစီအောင်မှာလုတ်ကင်နေရတဲ့သတင်းသမားတယောက်ရဲ့အတွေ့အကြုံဆောင်းပါးနဲ့တန်လွင်ခက်ကပေးပို့ထားတဲ့အခက်အခဲတွေကြားကကြမ်းကြမ်းခိုင်နေစေပြည်သူဝင်တန်းများဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့တင်းကျပ်မှုများနဲ့ပတ်သက်လို့ New South Wales ရဲကြုပ်ကသတိပေးမြန်မာ COVID-19 ကူးစက်သူနဲ့သေဆုံးသူအရေအတွက်အာဖဂန်အထက်ကမျိုးကြီး9မျိုးညာတွင်ချင်းသိမ့်ပိုက်လိုက်ကြောင်းတာလီဘန်ပြောယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။တင်းကျပ်မှုများနဲ့ပတ်သက်လို့ News of Wales ရဲကြုပ်သတိပေး။ News of Wales ရဲကြုပ်ကော်မရှင်နာမင်းကြီး Mike Fuller ကပြည်သူ့ကျန်းမာရေးအမိန့်ကိုလိုက်နာမှုရှိစေရန်အတွက်အပိုရဲတပ်ဖွဲ့နဲ့တခြားရဲတပ်ဖွဲ့ဝင်900ကိုတပ်ဖြန့်သွားမယ်လို့ပြောကြားပါတယ်။ယနေ့ August 14ရက်သည်စံချိန်တင်မြန်မာနေသောနေ့စဉ်ဖြစ်ပွားမှုများအရဒေတာတွင်၌ COVID-19 ကူးစက်ခံရသူ466ဦးနှင့်နောက်ထပ်4ဦးသေဆုံးခဲ့ပါသည်။ရဲတပ်ဖွဲ့သည် Single Bubble Great Sydney တွင်ခရီးသွားလာမှုများမဟာဆီနီမှထွက်ခွာရန်ခွင့်ပြုချက်များနှင့်အိမ်အပြင်အပန်းဖြေမှုများကိုဖောက်ပြက်ပါကအာဏာသုံးလို့ပိတ်ပင်မယ်လို့ပြောဆိုပါသည်။ Mr. Fuller ကအိမ်မှနေကြပါဟုပြောပြီးသူသည်တရားဝင်လှုပ်ဆောင်မှုအတွက်တောင်းပန်မှာမဟုတ်ကြောင်းပြောကြားခဲ့ပါသည
် Some of the strongest laws, some of the strongest police action coming. I'm not apologetic. Please don't write and complain to me. We've
given အခိုင်အမာဆုံးဥပဒေတချို့အခိုင်အမာဆုံးရဲအရေးယူမှုတချို့ရှိလာပါလိမ့်မယ်ကျွန်တော်ဒါအတွက်မတောင်းပန်ပါဘူးယေရှုပြည့်ပြီးစာရေးပြီးကျွန်တော်ကိုမတိုင်ကြားပါနဲ့ကျွန်တော်မတောင်းပန်ပါဘူးဒီအချိန်ကကုန်သွားပါပြီအိမ်မှ9ကီလိုမီတာအဝေးစီမင်းသည်ယခုအခါ Greater Sydney အလုံးနဲ့သက်ဆိုင်နေပါသည်။တစ်ချိန်တည်းမှာ New South Wales ဒေသတွင်း၌ Double Night အမှုပေါင်း26ခုရှိပြီး Hunter New England ၌ဒေသတွင်းကူးစက်မှု16ခုရှိခဲ့ပါသည်။မြန်မာပြည်၌ COVID-19 ကူးစက်သူအရေအတွက်နဲ့သေဆုံးသူအရေအတွက်မြန်မာနိုင်ငံမှာယမန်နေ့က COVID-19 ရောဂါပိုးထွန်းရှိသူ3456ရောက်တဲ့သေဆုံးသူ212ရောက်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ယမန်နေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ13020ခုကိုစစ်ဆေးခဲ့တာမှာအဲ့ဒီလိုတွေ့ရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိသူပမာဏရဲ့26.54%ရာခိုင်နှုန်းဖြစ်ပြီးသေဆုံးမှုပမာဏကတော့3.9%ရာခိုင်နှုန်းနဲ့တတိယလှိုင်းမှာအများဆုံးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းစုစုပေါင်း34,886ယောက်ရှိသွားပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက12,869ယောက်ရှိသွားပြီဖြစ်ပါတယ်။ရောဂါသက်သာပျောက်ခင်းပြီးဆေးရုံဆင်းသူ3,149ယောက်ရှိပြီးယောဂသက်သာပျောက်ကင်းသူပေါင်း26,392ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကပိုများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတလုပ်သားတွေကခန့်မှန်းကြပါတယ်။ အာဖဂန်အဓိကမြို့ကြီး၅မြို့ညာတွင်ချင်းသိမ်းပိုက်လိုက်ကြောင်းတာလီဘန်ကကြေညာ။အာဖဂန်နစ္စတန်မှာတာလီဘန်တွေကအဓိကမြို့တော့၅ခုကိုညာတွင်ချင်းအပြေးဝထိန်းချုပ်လိုက်ပြီးဖြစ်ကြောင်းတောက်ကြနေမှာကြေညာပါတယ်။သူတို့သိမ်းခဲ့တဲ့မြို့တွေကတော့တောင်ပိုင်းကကန်ဒဟာ၊အနောက်ပိုင်းကဟီရတ်၊အရှေ့မြောက်ပိုင်းကကာရီအီနော၊တောင်ပိုင်းကလက်ရှကာဂါနဲ့အရှေ့တောင်ပိုင်းကမဟာဗျူဟာကျတဲ့ဂါဇနီမြို့တွေဖြစ်ပါတယ်။အခုလိုအဓိကမြို့ကြီးတွေကိုသိမ်းပိုက်နိုင်တာဟာသမရဂါနီရဲ့ဇာတိမြို့ဖြစ်တဲ့နိုင်ငံအရှေ့ပိုင်းကလော့ကပြည်နယ်ရဲ့မြို့တော်ပိုလ်အီအလာနဲ့တခြားဘေးနားပတ်ဝန်းကျင်ကမြို့ငယ်လေးတွေကိုဆက်သိမ်းဖို့လွယ်ကူသွားစေပါတယ်။အယူစကန်ပြည်နယ်အုပ်ချုပ်ရေးမှူးကတော့သွေးထွက်တန်ယူကြီးကြီးမားမားမဖြစ်အောင်တာလီဘန်တွေကိုမခုခံဖို့လူမျိုးစုအကြီးအကဲတွေနဲ့နိုင်ငံရေးခေါင်းဆောင်တွေကတောင်းဆိုခဲ့တာကြောင့်သူကတာလီဘန်တွေကိုအသာတကြီးထိ ंछ ုပ်ခွင့်လွှဲပေးခဲ့တာဖြစ်ကြောင်းဗီဒီယိုမိကွန်းတစ်ခုနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဟီရတ်မြို့ရဲ့အုပ်ချုပ်ရေးမှူးဟောင်းဖြစ်သူဒေသတွင်းလက်နက်ကန်ခေါင်းဆောင်တဦးဖြစ်တဲ့အစ်မေလ်ခန်းကိုသူ့ရဲ့ထိတ်တန့်အရာရှိတွေနဲ့အတူဖမ်းဆီးထားကြောင်းတာလီဘန်တွေကတောက်ကြနေကထုတ်ပြန်ထားပါတယ်။အခုလိုတာလီဘန်တွေတမျိုးပြီးတမျိုးသိမ်းပိုက်လာနေတာဟာမြို့တော်ကာဘူနာကိုပိုနီးကပ်လာနေပြီးသမရအယ်ရှာရဂါနီဆိုအဖွဲ့ဟာတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့သတင်းဌာနတွေရဲ့မေးမြန်းစုံစမ်းမှုတွေကိုလည်းလုံးဝမတုံ့ပြန်တော့ပါဘူး။ဆေးရုံတက်နေတဲ့မြန်မာစစ်ခေါင်းဆောင်ဟောင်းဦးသန်းရွှေနဲ့ဇနီးကိုဗစ်ရောဂါကူးစက်ခံထားရဟုဆိုမြန်မာစစ်ခေါင်းဆောင်ဟောင်းအငြိမ်းစားဗိုလ်ချုပ်မှူးကြီးသန်းရွှေဟာကိုဗစ် -19 ရောဂါကူးစက်ခံရပြီးစစ်ဆေးရုံတင်ထားရတယ်လို့တာဝန်ရှိသူတဦးကိုကိုကားပြီး AP သတင်းတပုတ်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်းကနေပြည်တော်တိုက်ချောင်းတမတော်ဆေးရုံမှာဦးသန်းရွှေတက်ရောက်နေရတာဖြစ်ပြီးသူနဲ့အတူဇနီးဖြစ်သူဒေါ်ကြိုင်ကြိုင်နဲ့ပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြားသာပတိနေမှာပြောဆိုပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဦးသန်းရွှေရဲ့ယောဂဘလောက်ထိပြင်းထန်တယ်ဆိုတာမသိရပေမဲ့အခုခါမှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်း Writer သတင်းမှလည်းရေးသားထားပြီးဆေးရုံမှာနောက်ထပ်သတင်းပတ်နှစ်ပတ်လောက်ဆက်ပြီးနေရမယ်လို့ခန့်မှန်းရကြောင်းပြောဆိုပါတယ်ဦးသန်းရွှေနဲ့ဇနီးဒေါ်ချိုင်ချိုင်တို့နှစ်ယောက်လုံးကိုဆေးရုံက VIP အရေးကြီးပုဂ္ဂိုလ်ဆောင်မှကူသပေးနေပြီးလုံခြုံရေးတင်းကျပ်ထားတယ်လို့လည်းအမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကပြောဆိုပါတယ်။ဦးသန်းရွှေဟာ1990ခုနှစ်ကနေ2011ခုနှစ်ထိအုပ်ချုပ်ခဲ့တာဖြစ်ပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အပါအဝင်အတိုက်ခံနိုင်ငံရေးသမားတွေကိုရဲရဲဆက်ဆက်ဖမ်းဆီးနှိမ်နှင်းခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစန္ဒပြတက္ကသိုလ်ကျောင်းသားတွေနဲ့2008ခုနှစ်ရွှေဝါရောင်တော်လှန်ရေးအတွင်းရဟန်းသံဃာတွေကိုပါပြစ်ခတ်နှိမ်နင်းဖို့အမိန့်ပေးခဲ့သူလည်းဖြစ်ပါတယ်။ဒီရုပ်ကအင်ဒိုပစိဖိတ်ဒေသ၌ဆင့်အင်အားတိုးချဲ့ခြင်းဖြင့်ပင်လယ်ရေကြောင်းဥပဒေများအားချိုးဖောက်မည်ကိုစိုးရိမ်ကြောင်း American ထုတ်ပြန်။တောင်တရုတ်ပင်လယ်၌ဒီရုပ်ကဆင့်အင်အားတိုးချဲ့နေခြင်းသည်ပင်လယ်ရေကြောင်းဆိုင်ရာစည်းမျဉ်းများကိုချိုးဖောက်မှုဖြစ်မိကိုစိုးရိမ်ကြောင်းနှင့်ရင်းကဲ့သို့လှုံ့ဆော်ခြင်းသည်နိုင်ငံတကာဥပဒေနှင့်မကိုက်ညီကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဘယ်လကန်ကပြောကြားလိုက်ပါတယ်။ပင်လယ်ရေကြောင်းရင်းမြစ်များအပေါ်တရားမဝင်ချဲ့ထွင်းဝင်ရောက်ပြီးတခြားနိုင်ငံများအားချိန်ချောက်နေသည့်တရုတ်ရဲ့လှုံ့ဆော်ချက်များနှင့်ပတ်သက်၍စိုးရိမ်ကြောင်းနှင့်၎င်းကထည့်သွင်းပြောကြားပါတယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီဦးဆောင်၍အွန်လိုင်းမှတဆင့်ပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပင်လယ်ရေကြောင်းလုံခြုံမှုတိုးတက်ခေါင်းမွန်စေရေးနိုင်ငံတကာပူးပေါင်းဆောင်ရွက်ရန်ကိစ္စခေါင်းစဉ်ဖြင့်အစင်းမြင့်အရာရှိများရဲ့ပွင့်လင်းစွာသဘောထားအမြင်ဖလှယ်ပွဲတွင်ဘယ်လကင်ကပင်လယ်ရေကြောင်းလုံခြုံရေးသည်လွန်တရာများနေကြောင်းနှင့်အထူးသဖြင့်တောင်တရုတ်ပင်လယ်တွင်ဆိုးဝါးနေကြောင်းပြောကြားခဲ့ခြင်းဖြစ်ပါသည်
SBS. This is SBS Radio.
ဝေလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1273ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1646ကျပ်ရရှိပါတယ်။ ။ Australian dollar ဟာ American 83 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးနေ့လယ်ပိုင်းမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ Perth မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ဟိုဘတ်မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Darwin မြို့မှာအပူချိန် 38 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ